ကင်းနီပြည်နယ်ဒီမော့ဆိုမြို့အနီးဖဲခုံမြို့ကိုစစ်ကောင်စီကနေရက်ဆက်တိုက်လေကြောင်းကနေတိုက်ခိုက်ခဲ့ပြီးအရသားတဦးထက်မနည်းသေဆုံးခဲ့ပါတယ်။ကင်းနီပြည်နယ်ဂျာကာလာအုပ်ချုပ်ရေးကောင်စီကတော့ဒေသခံပြည်သူတွေကိုအကူအညီပေးဖို့ဆောင်ရွက်နေတာတွေ့ရပါတယ်။ကင်းနီပြည်ထဲကနေတိုက်ရိုက်ရိုက်ကူးသတင်းပေးပို့ထားတာကိုကိုသားညွန့်ဦးကပြောပြမှာပါ။
ဒီမော့ဆိုမြို့နယ်တွင်နမဲခုံမြို့ကိုစစ်ကောင်စီကစက်တင်ဘာလ4ရက်နဲ့5ရက်နှစ်ရက်စလုံးလေကြောင်းတိုက်ခိုက်ပုံကျဲတာတွေကြောင်းအရသာတဦးထက်မနည်းသေဆုံးပြီးတော့ဒဏ်ရသူတွေလည်းရှိခဲ့ပါတယ်။စက်တင်ဘာလ9ရက်နေ့မနက်10နာရီဝန်းကျင်မှာတော့ကင်းဒီဂျာကာလာအုပ်ချုပ်ရေးကောင်စီလက်အောက်ခံအကျဉ်းသားတွေထင်းသိမ်းထားတဲ့ရဲစခန်းကိုစစ်ကောင်စီကတိုက်လေရင်ဒဇင်ကနေပြီးတော့ပုံကျဲတိုက်ခိုက်ခဲ့ပါတယ်။ KNP ဂျာကာလာအုပ်ချုပ်ရေးကောင်စီတာဝန်ရှိသူတွေကတော့ဒီလိုမျိုးပုံကျဲတိုက်ခိုက်မှုတွေပေါ်စစ်ကောင်စီကိုရှုံချဖြစ်တင်ပြီးတော့အရသာတွေကိုကူညီကယ်ဆယ်ဖို့ဆောင်ရွက်နေကြပါတယ်။
လုံးဝရှုပ်ချတယ်အဲ့ဒါကလုံးဝကျွန်တော်တို့ပုံမှာဟိုအနိုင်ကျင့်တယ်နောက်တစ်ခုကအကြံဖက်မှုဖြစ်တယ်ဒီအကြံဖက်မှုမျိုးတို့တော့ကျွန်တော်တို့ဒီလုံးဝဟိုလက်မခံပါဘူးနော်ဒါကကျွန်တော်ရှုပ်ချတယ်ပုံကျဲတဲ့နေရာကိုကျွန်တော်လာကြည့်တယ်ကျွန်တော်ဖြစ်တာကကျွန်တော်တို့ဒီကရင်ပီရဲရဲဟိုဟိုကလည်းလုံးနေတဲ့နေရာတစ်ခုဖြစ်နေတာပါလေနော်ဆိုတော့ကျွန်တော်တို့တိခိုက်မှုတွေနည်းရှိတယ်တချို့ဆိုတဲ့ဆုံချုံမှုတွေဖြစ်နေတော့ပါလေနော်
ဘုံကျဲတိုက်ခိုက်မှုကြောင့်အမျိုးသမီးတူဦးသေဆုံးပြီးတော့ဒဏ်ရာသူတွေလည်းရှိခဲ့တယ်လို့ကုညီကေစေးကြီးဆောင်းနေသူတူကပြောပါတယ်။ကျွန်တော
်ရေပေါ်ထောက်ဝေအောင်နေတော့သူကဒီလိုအစားအကျွန်တော်ထင်မှန်းထားတော့ဒီဘုဖက်ကနေလာမယ်ဆိုရင်ဒီဖက်နေအွန်လိုင်းတော့အဆင်ပြေပါတော့ဒါပေမဲ့သူကပြန်ဝိုက်လာပြီးတော့အဲ့လိုနဲ့ချက်သွားတော့နှလုံးဘုဖက်မှာတလုံးဒီမှာတလုံးပေါ့နော်တင်းလို့တော့အခုတယောက်ရှိပါတယ်အခုတင်းလို့ကနင်းကလေးပေါ့နော်ရင်းမြေပေါ့နော်ကျွန်တော် KSP ရဲ့ရင်းမြေပေါ့နော်ဒါရတော့ကျွန်တော်ခမချီရတော့ရှိဦးပါနော်ခမချီပဲရှိသေးတယ်ဒါနောက်ကျွန်တော်ကဟိုကနေအစီဝေးဒီအစီဝေးအစတုံးမရှိသေးတယ်တော့တန်ကြတော့ပြေးလာလိုက်တယ်ကားနဲ့ကားရှင်မှာသူတို့ကားနဲ့ခေါ်သိမ်းသွားတယ်ခေါ်ပြီးတော့ရက်ပေါ်ကျွန်တော်နေကြည့်တယ်ဘယ်ညမပြောတန်ရတယ်သူတို့တို့လည်းခမချီပဲသူတို့ပြောပြအောင်နော်ခမချီရောရှိအောင်လို့ရှိမယ်တင်နေဆိုရယ်အဲ့လိုပြောပြအောင်ကျွန်တော်ဒါပေမဲ့တယောက်တော့ကမကောင်းတော့
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီကိုလက်မခံတဲ့တော်လိုင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေကြောင့်ကရအခေါ် KNY ဒေသနဲ့ရှမ်းပြည်နယ်ဇက်တလျှောက်မှာစစ်ပွဲတွေဇက်တိုက်ရှိခဲ့ပါတယ်။မိုးပြဲကနေပြီးတော့တိုက်ပွဲတွေကြောင့်ဒမော့ဆိုကိုစစ်ရှောင်လာသူတူကတော့အခုဒီစစ်ကောင်စီရဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်နောက်ထပ်တနေရာကိုစစ်ရှောင်ရအောင်မယ်လို့ဆိုပါတယ်
။ကြောက်တယ်ကောအခုတော့မတ်ချူတွေစစ်ပွဲရှောင်ပြေးကြပြီ။မြောက်ဖက်ကိုပြေးသွားကြပြီ။မင်းကလည်းတစ်ချက်လာပြေးတယ်နှလုံးပေါ့။အဲ့ဒီမြောက်ဖက်ရှာရပါ
စက်တင်ဘာလ9ရက်နေ့ညပိုင်းအထိကိုပဲဒမော့ဆိုမြောက်ပိုင်းဒေသတွေကိုစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေပါရယ်စစ်ကောင်စီဟာပြီးခဲ့တဲ့ဩဂတ်လကနေစပြီးတော့ဒမော့ဆိုမြို့နယ်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေသလိုလေကြောင်းကနေဘုံကျဲတက်ခိုက်မှုတွေလည်းလှုပ်လာပါရယ်ကင်ညီဒေသတော်လိုင်းတပ်ဖွဲ့တွေဟာအခုနှစ်ဆန်းပိုင်းမြို့တော်လွိုက်ကော်အထိကိုတိုက်ပွဲတွေဆင်ပြီးတော့ကရားခေါ်ကင်ညီဒေသအများစုကိုထိန်းချုပ်ထားကြတာပါဒါပေမဲ့ပြီးခဲ့တဲ့လကလေးကတော်လိုင်းတပ်ဖွဲ့တွေဘက်ကလွိုက်ကော်မြို့ကနေပြီးတော့ဆုတ်ခွာခဲ့ပါရယ်စစ်ကောင်စီကြီးကဲဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာစက်တင်ဘာလ၄ရက်နေ့ကတော့လွိုက်ကော်ဒေသစစ်ကုတ်ကဲဌာနကိုရောက်ရှိလာပြီးတော့သူ့ရဲ့နေမြေခံတပ်တွေနဲ့တွေ့ဆုံပါတယ်။အဲဒီအချိန်မှာပဲ KNDF KND ဒေသကာကွယ်ရေးတပ်ဖက်ကလွိုက်ကော်ဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိခဲ့တယ်လို့လည်းသိရပါပါတယ်ခင်ဗျာ။